မိတ်ဆွေများခင်ဗျာဒီတစ်ပတ်ကျွန်တော်ပြောမှာကတော့အမျိုးသားနေ့အကြောင်းဖြစ်ပါတယ်အမျိုးသားနေ့ဖြစ်ပေါ်လာတာကတော့1920ခုနှစ်ဒီဇင်ဘာ5ရက်1282တောင်မုံလားစုပ်ဆယ်ရက်နေ့မှာရန်ကုန်တက္ကသိုလ်အဲ့ဥပဒေကိုတက္ကသိုလ်ကျောင်းသားများတပိတ်မောက်ခဲ့ကြတဲ့ဖြစ်ရကိုအကြောင်းပြုပါတယ်အဆောင်မှာကျောင်းရေးကျောင်းသားနေမှတက္ကသိုလ်တက်ခွင့်ပြုမယ်ဆိုတဲ့အချက်ကိုအဓိကထားပြီးကျောင်းသားတွေကကန့်ကွက်ကြပါတယ်ကျေကုံချင်းရင်ပဟန်းတရက်တွေမှာတပိစခန်းအဖြစ်ပြုလုပ်ပြီးကျောင်းသားတွေနေထိုင်ကြတာတလာနီးပါးကြာခဲ့ပါတယ်အထက်တန်းကျောင်းသားလေးတွေပါပါဝင်လာပြီးလုံးဝကျောင်းပြမတက်ကြတော့ပဲအမျိုးသားကောလိန်ကျောင်းတစ်ကျောင်းကိုပဟန်းစရာမှာဖွင့်လိုက်ပြီးမြို့တွေမှာလည်းအမျိုးသားကျောင်းတွေတည်ထောင်ဖွင့်လှစ်လိုက်ကြပါတယ်လွတ်လပ်ရေးခေတ်မှာဘုန်နီဝဲဆိုရကပြည်သူပိုင်တင်လိုက်မှာအမျိုးသားကျောင်းတွေမြို့ပြုတ်သွားခဲ့ရပါတယ်မန္တလေးမြို့မှာ1922ခုနှစ်ကကျင်းပတဲ့ GCBA ဝန်ထမ်းအသင်းချုပ်ပြည်လုံးချုပ်အစည်းအဝေးကြီးမှာအမျိုးသားနေတတ်မှတ်ရေးကိုစဉ်းစားကြတော့တချို့ကဥက္ကဋ္ဌထောင်ကျတဲ့နေ့ဒီဝမင်းပါတော်မူနေ့ဆောက်ရှိအကြံပေးကြပြီမဲ့မင်္ဂလာရှိဆုံးဖြစ်တဲ့ကောလိပ်တပိတ်မှောင်နေ့ကိုအများသဘောတူရွေးချယ်တတ်မှတ်ခဲ့ကြပြီမြို့ကြီးတိုင်းမှာအမျိုးသားအောင်ပွဲနေ့ကိုနှစ်စဉ်ကျင်းပခဲ့ကြပါတယ်တချို့မြို့ကြီးတွေမှာကားတွေနဲ့မြို့ထဲလှည့်လည်ပါတယ်အပိပြိုင်ပွဲအာဂသပြိုင်ပွဲတွေလုပ်လို့ရှိပါတယ်ကားနဲ့လှည့်ကြရမှာအမိမြန်မာကိုစားပြုပြီးဝတ်ဆင်ထားတဲ့အမျိုးသမီးငယ်တဦးကတောင်းလံကိုကန်ဆောင်လိုက်ပါလိမ့်ရှိပြီးရိမ့်အဖွဲ့များလည်းပူလဲပါရှိတတ်ပါတယ်ဒီစင်လာကိုတစ်လျှောက်လုံးကျင်းပခဲ့ရကဘုန်နီဝင်းပြည်သူပိုင်တိုင်းလိုက်မှာအမျိုးသားကျောင်းတွေရောအမျိုးသားနေ့ကျင်းပရေးစင်လာတွေအားလုံးချုပ်ငိမ့်သွားခဲ့ပါတယ်မြန်မာနိုင်ငံကိုလိုနီခေတ်တောင်နာတပိတ်သုံးချိန်ဖြစ်ပေါ်ခဲ့ပြီးလွတ်လပ်ရေးတိုက်ပွဲကိုတဆင့်ချင်းမျက်နှင်ခဲ့ရာကရဲဘော်သုံးချိန်ဥဆောင်တဲ့နေချေဆန်းကျင်ရေးဖက်စစ်ဒေါ်လာရေးလက်နက်တိုက်ပွဲများအထိတိုးတက်လာပြီးလွတ်လပ်ရေးရသည့်အထိရှိစုသွားနိုင်ခဲ့ပါတယ်။1920ပထမကောလိပ်တပိတ်ဟာခေတ်စ်မြန်မာတမိုင်းမှာပထမဆုံးဥပဒေတွင်ဆန္ဒပြတိုက်ပွဲပထမဆုံးဒီမိုကရေစီပုံစံတိုက်ပွဲဖြစ်ပါတယ်။အမျိုးသားနေ့အကြောင်းကိုခြုံငုံသုံးသပ်ပြောကြရမှာအမျိုးသားပညာဝင်ဦးဖိုးကြားရေးတဲ့အမျိုးသားနေ့အကြောင်းဆောင်းပါးဟာအကောင်းဆုံးဖြစ်မယ်ထင်ပါတယ်။ကျောင်းသားတပည့်ကြီးကြောင့်ဗမာလူမျိုးတွေဟာကျွန်းနှင်းပြစိတ်ကတခင်မင်းသားစိတ်ကိုပြန်လဲရောက်ရှိပြီးဇာတိမှန်နှိုးကြလာခဲ့ကြရတယ်။ကိုအားကိုကိုစွန့်စားလာခဲ့ကြရတယ်။ဗမာတွေဟာပညာရေးကိုအကြောင်းပြုပြီး25နှစ်နှစ်30လောက်နိုင်ငံရေးစိတ်ဓာတ်မြင့်တက်ရင့်ကျက်သွားခဲ့ကြရတယ်။ကျောင်းသားတပည့်ကြီးကပေါက်ဖွားပေးလိုက်တဲ့အမျိုးသားကျောင်းတွေဟာအနာဂတ်အတွက်ပညာရေးနိုင်ငံရေးစပေးစတဲ့နေမျိုးတွေမှာအမျိုးသားစစ်တီတော်ကလေးတွေမွေးဖွားထုတ်ပေးနိုင်ခဲ့တယ်။အမျိုးသားပညာရေးအဖွဲ့ချုပ်ဟာလည်းဗမာပြည်ရဲ့နောက်အနာဂတ်ပညာရေးကျိုးကိုင်အဖွဲ့ကြီးဖြစ်နိုင်ပါလေ။ပညာရေးဆိုတာဟာနိုင်ငံရေးစီးပွားရေးဘာသာရေးသာသနာရေးစတဲ့အရေးအလုံးစုံရဲ့အခြေခံစင်စစ်ဖြစ်လို့ကျောင်းသားတပည့်ရက်လက်ဖြစ်တဲ့ပညာရေးတိုးတက်မှုဟာတိုင်းပြည်တိုးတက်ကြီးပွားရေးရဲ့အခြေခံလည်းဖြစ်စေပါလိမ့်မယ်စသဖြင့်တုံ့တက်ဖော်ပြထားပါရယ်စိတ်အာဏာရှင်များရဲ့အောက်မှာကျောင်းသားတပိတ်ဆိုတာလုံးဝမကြားကျင်ဆုံးစကားဖြစ်လို့အမျိုးသားနေ့ဟာမိမ့်မိတ်သွားခဲ့ရပါတယ်အမျိုးသားလွတ်လပ်ရေးအထိအခြေခံပေးခဲ့တဲ့အမျိုးသားနေ့ကိုမမေ့ကြဖို့လို့ဆိုလိုက်ရပါတယ်ခင်ဗျာကျွန်တော်မောင်စွမ်းယူပါ